အမေရိကန်နိုင်ငံမှာ COVID-19 အတွက်အရေးပေါ်သုံးဆွဲခွင့်ဒုတိယမြောက်ချပေးလိုက်တဲ့မော်ဒါနာကာကွယ်ဆေးကိုနိုင်ငံတလွှားဖြန့်ဝေပေးဖို့အတွက်စလုံနေပြီဖြစ်ပြီးတနင်္လာနေ့မှာဒီဆေးကိုစတင်ထိုးနှံပေးနိုင်တော့မှာဖြစ်ပါတယ်။တနင်္လာနေ့မှာအမေရိကန်တလွှားကနေရာပေါင်း 3,900 ကျော်ကိုပေးဖို့မှာဖြစ်ကြောင်းကာကွယ်ဆေးဆိုင်ရာအစီအစဉ်ကိုဦးဆောင်သူကြီးတက်ဗိုလ်ချုပ်ကြီးဂူစတက်ဖာနာကစနေနေ့မှာသတင်းတောက်တွေကိုပြောပါတယ
်။ Distribution of Moderna vaccine has already begun.Moderna has moved
Moderna ကဝယ်ဆေးကိုဖြန့်ဝေဖို့အတွက်စလုံးနေပါပြီ။ဒီဆေးကို Moderna က McKesson Company ရဲ့ဖြန့်ဖြူးရေးစင်တာတွေစီကိုပို့ပေးနေပြီဖြစ်ပြီးအဲ့ဒီစင်တာတွေမှာဒီကနေ့ထုတ်ပို့ကြမှာပါ။တနင်္လာနေ့ကစပြီး American နိုင်ငံတလောကို FedEx နဲ့ UPS က truck ကားတွေနဲ့ပို့ပို့တော့မှာဖြစ်ကြောင်းပြောသွားတာပါ။ Moderna နဲ့ Pfizer Company တွေကပထမဆေးအလုံးပေါင်းသန်း20ကို January ပထမပတ်မတိုင်ခင်မှာဖြန့်ဝေပေးဖို့စီစဉ်နေကြောင်းနဲ့ဒီလိုဖြန့်ဝေပေးရမှာအမေရိကန်နိုင်ငံတလွှားအတွက်ရာနှုန်းဖြင့်ညီညီမျှမျှဖြန့်ဖြူးပေးမှာဖြစ်ကြောင်းလည်းပြောပါတယ်။ဒါအပြင်ဒီရောဂါဟာရေရှည်ရင်ဆိုင်ရမှာဖြစ်တဲ့အတွက်ရှေးပညာရှင်တွေညွှန်ကြားကြတဲ့အတိုင်းပြည်သူတွေအနေနဲ့လူချင်းခက်ခွာခွာနေဖို့နှာခေါင်းစည်းတက်ဖို့နဲ့လက်သေးချာဆေးပြီးကာကွယ်မှုတွေလုပ်ဖို့လည်းပန်ကြားခဲ့ပါတယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတော့ကာကွယ်ဆေးအလုံးပေါင်း1 billion ရဖို့ရှိနေပြီးနိုင်ငံပေါင်း190လောက်တဲ့လာမယ့်နှစ်ပထမ6 months အတွင်းထိုးပေးနိုင်တော့မယ်လို့ WHO ကြီးကတက်ဒရက်စ်ဂေဘရီယယ်ဆက်စ်ကပြောပါတယ်။